ပညာရေးဝန်ကြီးဌာနရဲ့အခြေခံပညာကြောင်းစာတင်ချိန်တလတူတဲ့အစီအစဉ်ဟာမြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုထပ်ပြီးတော့ဖျက်ဆီးမဲ့အစီအစဉ်တစ်ခုလို့ပညာရေးအတိုင်းဝိုင်းကပြင်းပြင်းထန်ထန်ဝေဖန်ကြသလိုမြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်ကတော့စနစ်တကျစီမံချက်ချဆောင်ရွက်ဖို့လိုတယ်လို့တောင်းဆိုလိုက်ပါတယ်။ VOA သတင်းတောက်မေခါကစူးစီးတင်ပြထားပါတယ်ရှင်။
အခြေခံပညာကျောင်းစာသင်ချိန်ကိုမလကုံအထိကျောင်းတက်ရတလတိုးတဲ့အစီအစဉ်ဟာမြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုထပ်မံဖျက်ဆီးမဲ့အစီအစဉ်တစ်ခုသာဖြစ်ပြီးဘယ်သူ့အတွက်မှအကျိုးမရှိတဲ့အစီအစဉ်တစ်ခုဖြစ်နေတယ်လို့တက္ကသိုလ်ဆရာများတမက်ကကိုစားပြုကော်မတီကအဖွဲ့ဝင်အရှေ့ပိုင်းတက္ကသိုလ်ရဲ့သမိုင်းဘာသာကတိကဦးတန်းထိုက်အောင်ကပြောဆိုလိုက်ပါတယ်
ဘုသူ့အတွက်မှအကျိုးမရှိဘူးဆိုလိုချင်တာကသမီးတွေအတွက်လည်းအကျိုးမရှိဘူးဆရာမတွေအတွက်လည်းအကျိုးမရှိဘူးကျောင်းကြီးကျောင်းသားတွေအတွက်လည်းအကျိုးမရှိဘူးအဲအကျိုးမရှိတဲ့ဥစ္စာကိုသူလုံလိုက်ခြင်းဟာဒါကပညာရေးကိုပြုရင်ကောင်းလိုက်တာမဟုတ်ဘူးပညာရေးကိုဖျက်ဆီးတာဖြစ်ကိုယ်ရင်ကလေးတွေသူတို့ကဘာလို့စာသင်ချိန်သူတို့အယူအဆမှာကစာသင်ချိန်တိုးခြင်းဟာစာတက်အစာပူတက်တယ်လို့ပြောစိတ်ထဲမှာဖြစ်နေလားမသိဘူးအခြားနိုင်ငံတွေမှာကပြန်ပြီးတော့ကြည့်ရင်ပြီးသိနိုင်ပါတယ်ဒီနော်ဝေတို့ဆွီဒင်တို့ဒီစကန်ဒီနေးဗီးယားနိုင်ငံတွေမှာဆိုလိုချင်စာသင်ချိန်ကတော့တော်တော်များများရှော့ချပြီးတော့မှဒီပညာရေးကိုလုံဆောင်ပေးကြတာ
မလကုံထီကျောင်းတက်ရတိုးတဲ့တမတ်ချက်အရာအခြေခံပညာကျောင်းတွေဟာမလကုံထီဖွင့်လေရတော့မှာဖြစ်ပါတယ်။ဒီနှစ်ပညာသင်နှစ်အစတွေကတိုးဖို့ကြေညာထားပေမဲ့အခုချိန်ထိညွန်ကြားချက်တိတိပပထုတ်ပြန်နိုင်တာမရှိသေးသလိုတိုးမြင့်မဲ့အချိန်အတွက်သင်ယိုးညွန်းနှံတိကျရေးဆွဲထားတာလည်းမရှိသေးပါဘူး။လက်ရှိရေးဆွဲထားတဲ့သင်ယိုးကလည်းလာမယ့်ဖေဖော်ဝါရီလအထိသာရေးဆွဲထားတဲ့သင်ယိုးဖြစ်တာကြောင့်ဒီစီဇန်ပေါ်ဘဝင်မကြတာတွေအတော်လေးဖြစ်နေရတာပါမြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ် MTF ကဒေါက်တာမိုးအောင်ကတော့ပညာရေးဝန်ကြီးဌာနအနေနဲ့လက်ရှိပဂရိပညာရေးအခြေအနေကိုထည့်သွင်းစဉ်းစားဖို့စီမံချက်တိတိကျကျမရှိဘဲလှုပ်ဆောင်တာတွေမလုပ်ဖို့တောင်းဆိုလိုက်ပါတယ
်စီမံချက်မရှိတဲ့လုံဆိုင်ထားလုပ်တဲ့အရာတွေကတော့ဘာမှပညာရေးကိုတိုးတက်မှုဖြစ်မလာဘူးလေပေါ်စီလိုလိုတောင်းလို့ဆိုစေးဆောင်လေးဆိုတာပဲဖြစ်လာမှာပါပဲကျမတွေလည်းမိဘတွေတောင်းနေကြပါတယ်အရှင်မပြေပါဘူးလို့ပြောနေတဲ့စကားကိုအလေးနဲ့ထားပြီးတော့ကျွန်တော်ညှိနှိုင်းတယ်တဲ့
ဒီသက်မှတ်ချက်ရဒုဋ္ဌရန်အထမရန်နဲ့တက္ကသိုလ်ဝန်တန်းတွေကလွဲပြီးကြံအတန်းတွေဟာမက်လာ31ရက်နေ့အထိကျောင်းတက်ရတော့မှာဖြစ်ပါတယ်ဒီနှစ်ပညာသင်နှစ်ကစပြီးအခြေခံပညာအတန်းတွေရဲ့နောက်ဆုံးစာမေးပွဲတွေကိုမက်လာနောက်ဆုံးပတ်မှာစစ်ဆေးသွားမယ်လို့ပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမျိုးသိန်းကြီးကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။မကြခင်ကျင့်သုံးတော့မယ့်ဒီအစီအစဉ်ကိုဒီနှစ်ပညာသင်နှစ်အစမှကြီးညာထားပေမဲ့တိကျခိုင်မာတဲ့ပညာရေးသဘောတရားမူဝါဒဆိုင်ရာတိကျတဲ့စနစ်တွေကိုချပြနိုင်တာမရှိသေးပါဘူး။အကောင့်ထဲပေါ်ကြမဲ့ဆရာမတွေကိုယ်တိုင်ဒီအစီအစဉ်ကိုတိတိကျကျမသိသေးဘူးလို့ဖြူးမြို့အမျိုးသားအထက်တန်းကျောင်းကအလဲရန်ပြဆရာမတအူးက VOE ကိုပြောပါတယ်
။တိတိကျကျတော့မသိသေးဘူး။အဲ့လိုမျိုးပေါ့မိဘတွေကတော့အတန်ခက်တယ်ပါညာတော့ကိုပြောနေကြတာလေတဲ့ရမယ်မပြတ်ဘူးဆိုတော့စာအားတော့မဝင်သေးဘူ
းကျောင်းသားမိဘဆရာတွေအခက်ခဲသဘောထားတင်ပြမှုမပါပဲစာသင်ကာလအတင်းအဓမ္မတိုးတာကိုပညာရေးဝန်ကြီးဌာနအနေနဲ့ပြင်ဆင်မပေးရင်2020ရွေးကောက်ပွဲမှာမဲယုံဆောင်ဝန်ထမ်းအနေနဲ့တာဝန်ထမ်းဆောင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ် MTF ကထုတ်ပြန်ထားပါတယ်ဒီလိုထုတ်ပြန်တာဟာပညာရေးဝန်ကြီးဌာနဘက်ကညှိနှိုင်းလှုပ်ဆောင်တဲ့သဘောတဘာဝကိုလက်ခံလာစေဖို့လှုပ်ဆောင်တာဖြစ်တယ်လို့ဒေါက်တာမိုးအောင်ကပြောပါတယ်အရင်ကအခြေခံပညာသူငယ်ရန်းကနေနဝမာရန်းထိနှစ်ဆုံးစာမေးပွဲတွေကိုဖေဖော်ဝါရီလနောက်ဆုံးပတ်မှာလှုပ်လေရှိပြီးမတ်လကနေဇွန်လနှွေကြောင်းပိတ်ကာလအနေနဲ့၃လသတ်မှတ်ထားပါတယ်